င်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်း daily တပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုပထမအဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ဝေဖန်ကြံပေးလာတဲ့သောရရှင်ရဲ့စာတွေတုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးသွားခြင်းပါတယ်နော်။ဗီဒီယိုသတင်းကိုအင်တာနက်ပေါ်မှာအပြည့်အစုံအားလုံးဖတ်လို့ရအောင်လုပ်ပေးနိုင်မယ်ဆိုရင်ကျွန်တော်တို့နိုင်ငံနဲ့ပိုအဆင်ပြေမယ်လို့ထင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ Stone ဆိုတဲ့သောရရှင်ဖြစ်ပါတယ်။အခုဟာကအပြည့်အစုံဖတ်ချင်လို့နှိပ်လိုက်ရင်ဒီက connection ကအကြာကြီးစောင့်ရတယ်။တခါတလေပေါ်မလာတော့ပါဘူးတဲ့။အင်္ဂလိပ်သင်ခန်းစာဆိုရင်လည်းအဲ့လိုနည်းနဲ့ဖွင့်မရတော့ဘူးလေ။စုပရတီသောရရှင်ကပြောလာပါတယ်ရှင်။သူအပြည့်အစုံဖော်ပြပေးလို့ပြောတာကသူကကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်မှာအပြည့်အစုံဖော်ပြတာမဟုတ်ဘဲနဲ့အီးမေးလ်ထဲမှာသတင်းတွေကိုအပြည့်အစုံထည့်ပို့ပေးလိုက်တာမျိုးဆိုလိုတယ်ထင်ပါတယ်နော်အဲ့လိုဆိုရင်လည်းအီးမေးလ်ကဒီသတင်းတွေအကုန်လုံးထည့်ပို့လိုက်တဲ့အခါမှာအရန်လေးသွားပြီးတော့အီးမေးလ်ကိုလည်းဖွင့်လို့ရတော့မှာမဟုတ်ပါဘူးတူတူပါပဲဟိုကျမတို့ website ကိုသွားလို့ connection ကကြာလို့သွားရမပွင့်တာနဲ့အီးမေးလ်တအားလေးရင်လည်းအီးမေးလ်ကိုဖွင့်လို့မရတာနဲ့ကတူတူပဲဖြစ်မှာပါVOE ကအစီအစဉ်တစ်ခုကိုနားဆင်ပြီးတော့သဘောကျလို့ရေးလာတဲ့သောရရှင်ကတော့ဇော်မျိုးရွှေဆိုတဲ့သခိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ကျွန်းလှမြို့ကသောရရှင်ဖြစ်ပါတယ်။ကျွန်တော်သိချင်တာလေးရှိလို့အခုလို့စာရေးပို့လိုက်ရပါတယ်တဲ့
။အန်ဒီဒေါ်ကင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နီးပညာကဏ္ဍကိုကျွန်တော်အရင်ကြိုက်ပါတယ်ဗျာ။ဒါကြောင့်ဒီအစီအစဉ်ကိုမလွတ်တမ်းစောင့်မျှော်ဖတ်ရှုပါရစေ။ဒီကဏ္ဍနဲ့ပတ်သက်ပြီးကျွန်တော်မေးမြန်းလိုတာလေးတွေရှိလို့ပါအခုကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးဟာခင်းတဲ့အညီပြောင်းလဲမှုတွေနေ့စဉ်ဖြစ်ပေါ်နေတာကိုသတင်းအချက်လက်တွေမြန်ဆန်စွာနဲ့ကမ္ဘာအရရက်ကိုတမဟုတ်ချင်းရောက်ရှိလို့နေပါတယ်ဒီထဲကမှသိပ္ပံနည်းပညာနဲ့ပတ်သက်တဲ့သတင်းအချက်လက်တွေအားလည်းတစ်ခုအပါအဝင်မှာမြန်မာပြည်မှာနေထိုင်တဲ့လူငယ်တယောက်အနေနဲ့သိပ္ပံနဲ့နည်းပညာကိုလေ့လာဖို့ရာအန်ဒီတို့လိုအစီအစဉ်တွေရှိရာကိုဦးတည်ရပါတယ်ဗျာဒီပညာနဲ့ပတ်သက်တဲ့သတင်းအချက်လက်တွေအတွက် Andy Season တက်ဆက်တဲ့ကဏ္ဍမှာနောက်ထပ် Season 3တွေတိုးချဲ့ဖို့ရှိမရှိသိကြပါရစေ။နေ့စဉ်ထုတ်လွှင့်နေတဲ့ Radio Season တွေထဲကမှအချိန်မလောက်ငှားတဲ့ကြားတဲ့အစီအစဉ်ရှိမရှိမေးမြန်းရတာအားနာမိပါရစေ။ကျွန်တော်အကြံပြုချင်တာလေးတစ်ခုလည်းကြံပါသေးတယ်။ Andy အနေနဲ့သိပ္ပံနဲ့ပတ်သက်တဲ့အချက်လက်တွေကိုသတင်းဖြစ်တယ်မဟုတ်ပဲပညာရက်တစ်ခုအနေနဲ့ပြောင်းလဲထုတ်လွှင့်စေလိုပါရစေ။ဒါကျွန်တော်ရဲ့ဆန္ဒပါခင်ဗျာ။ပညာရက်တစ်ခုအနေနဲ့ဆိုတာကနာဆာလို့အဖွဲ့အစည်းတွေဟာကမ္ဘာမြေပြင်ကနေဂျိုရုတွေကိုဘလို့လွှတ်တင်ကြတယ်လက်တီကျူလောင်ကြီးကျူတက်ချက်တာတွေဂျိုရုလွှတ်တင်မှုဘလို့ရက်တွေကိုချိန်ပြီးလွှတ်တင်နေဒီမှာတာဝန်ထမ်းဆောင်ကြတဲ့လုပ်သားတွေဟာဘလို့ပညာရက်မျိုးတွေတက်မြောက်ကြတယ်ဘလို့လေ့ကျင့်ရတယ်စတဲ့ကျွန်တော်သိချင်တာအာကာသနဲ့ဆိုင်တဲ့နည်းပညာတွေပါဖြစ်နိုင်ရင်အန်ဒီအနေနဲ့ပညာရက်တစ်ခုအနေနဲ့ထုတ်လွှင့်ပေးပါလို့တောင်းဆိုပါတယ်မြန်မာပြည်တောကြားမှာနေတဲ့တောသားလေးကျွန်တော်သိချင်တာတွေကမင်းနဲ့မတန်ပါဘူးလို့အန်ဒီပြောရင်လည်းကျွန်တော်ခံရမှာပါဗျာလေလာဖို့မစွမ်းနိုင်တဲ့အရာတွေကိုအကူအညီတောင်းခံရခြင်းဖြစ်ပါတယ်အန်ဒီခင်ဗျာဒေါက်တာကိုဝင်းတာထွေးပြပြပေးတာတွေကိုလည်းကျေးဇူးအထူးတင်ရှိပါကြောင်းပြောပြပါခင်ဗျာ
သူကဒီအစီအစဉ်ကိုဘလောက်တော့အားပေးတယ်လဲဆိုရင်သိပ္ပံနဲ့နည်းပညာဗဟုသုတများဆိုတဲ့နာမည်နဲ့ Facebook မှာ page တစ်ခုလုပ်ထားပါတယ်စိတ်ဝင်စားတဲ့မြန်မာပြည်ကညီကိုမောင်နှမတွေကြည့်ကြည့်ရင်ကြည့်လို့ရပါတယ်တဲ့အထည်အနေနဲ့ဒီအစီအစဉ်ရှိရာကိုသိမသိဆိုတာပြန်ပြီးတော့အကြောင်းပြန်ပေးပါတယ်။ရေဒီယိုကတစ်ဆင့်နဲ့ပြန်ကြားလို့ရပါတယ်။ဆိုပြီးတော့ဒီသောရရှင်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတအားသဘောကျတဲ့ရွှေဘူကသောရရှင်ကိုစော်မျိုးရွှေရေးလာပါတယ်။ဟုတ်ကဲ့ပါ။အန်တီဒေါခင်မျိုးသက်ကတော့ဒီကိုစော်မျိုးရွှေပြောတော့မှပဲဒီ Facebook စာမျက်နှာပေါ်မှာသိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုပြန်လည်မျှဝေပေးထားတာကိုသိရပါနော်။အားပေးရဆိုလို့အန်တီဒေါခင်မျိုးသက်အပောင်း VOA ကိုစားကျေးဇူးပါလို့ပြောချင်ပါတယ်ရှင်။ကနေဒါရောက်အားခေဆိုတဲ့သောရရှင်ကတော့ကျွန်တော် VOE သတင်းလွှာကိုနေ့စဉ်အားပေးကြည့်ရှုပါတယ်တဲ့အရန်အားရကျင်းတဲ့စရာကောင်းပါတယ်အားလုံးကိုလည်းအထူးလေးစားနေမိကြောင်းပြောချင်ပါတယ်ကျွန်တော်အခုညတစ်ခုတောင်းချင်တာကတော့မြမပြည့်အဝေးမြေကချစ်သူပေးပို့လိုက်တဲ့လီဆူးရိုးရာအစားအစာတွေလက်ခံရရှိပြီးတော့အထူးဝမ်းမြောက်ကြောင်း VOE ကတစ်ဆင့်အသိပေးချင်တာပါတဲ့ဆက်ပြီးတော့အောင်မြင်ပါစေဆိုပြီးတော့ကနေဒါကကိုအားခေစာရေးလာပါတယ်ရှင်လီဆူရိုးရအစားအစာဆိုတဲ့အတန်ကြလို့စိတ်ဝင်စားမိပါတယ်နော်ကျမအဲ့ဒီအရက်ဒေတာကိုမရောက်ဘူးသလိုအဲ့ဒီအစားအစာတွေနဲ့လည်းမရင်ပါဘူးလို့ပါရှင်စားရတဲ့အတွက်ကျေးဇူးတင်ပါတယ်နောက်ထပ်သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ပြောပြရမယ်ဆိုရင်တော့ကိုဆိုးသိန်းဆိုတဲ့သောရရှင်က
ကျွန်တော်အရင်ကလည်းတခြားဂျီမေးလိပ်စာနဲ့စာရေးပို့ဦးပါတယ်အဲ့ဒီအကောင့်သုံးလို့မရတာကြောင့်အခုလိပ်စာတင်တဲ့စာရေးပို့လိုက်တာပါအင်တာနက်သုံးပြနေပြီမြင်လဲရေဒီယိုကိုနားဆင်နေစေဖြစ်ပါတယ်ဖြစ်နိုင်မယ်ဆိုရင်လိုင်းလက်နဲ့ထုတ်လွှင့်မှုကို9ရက်ပတ်လုံးမြန်မာဘာသာအစီအစဉ်အားလုံးမှာထုတ်လွှင့်ပေးစီလိုပါတယ်ကျေးဇူးတင်ပါတယ်ဗျာ
9လမီတာနဲ့နားထောင်ရတာအဆင်ပြေပါတယ်ဆိုပြီးတော့မြန်မာနိုင်ငံမှာအငှားကားမောင်းတဲ့သူတွေကလည်းတောင်းဆိုလာတာရှိပူးပါတယ်နော် ကျမတို့ဘက်ကမီတာလိုင်းနေနည်းနည်းဒီဥစားတခြားဌာနတွေနဲ့လည်းဝေးမြရလို့အခက်အခဲဖြစ်နေလို့ပါအဆင်ပြေရင်တော့ဒီကိစ္စကိုစ조사ပေးသွားပါမယ်ရှင်VOA ကထုတ်လွှင့်ချက်တွေကိုရေးလာတဲ့သောရရှင်တွေရဲ့အစာပြီးတော့ကိုပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့သောရရှင်တွေရဲ့အစာတွေကိုလည်းပြောပြပေးသွားချင်ပါတယ်။အောင်လယ်မြို့ကဦးတန်းထေးဆိုတဲ့သောရရှင်ကမြန်မာပြည်မှာလက်ပေးလက်ယူပြဿနာသာမကတခြားမြည်သည့်စီးပွားရေးလူမှုရေးနိုင်ငံရေးပြဿနာမဆိုပြည်သူလူထုပါဝင်နိုင်ခွင့်နဲ့ပါဝင်နိုင်စွမ်းကိုမတည်ဆောက်နိုင်ရင်တော့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ဟုထင်မြင်မိပါသည်ဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုထုတ်ဖော်ရေးလာပါတယ်။
သမရနဲ့လွတ်တော်ကလက်ပေးလက်ယူပပျောက်ရေးကော်မရှင်ကိုဖွဲ့လိုက်ပါတယ်။ကော်မရှင်တက်တန်းကတနည်းတော့သာဆိုရင်ပပျောက်ရေးဆိုတာကြားလို့တော့ကောင်းပါတယ်။ပျောက်မယ်မထင်ပါဘူး။ဒါအပြင်တိုင်းသူရှိမှအရေးယူတဲ့စနစ်ဆိုရင်တော့တရားရုံးတွေနဲ့ဌာနဆိုင်ရာခုံတွေနဲ့ဘာပုံမှလဲ။နောက်ပြီးတော့ဒီကော်မရှင်မှာအပြည့်ရှိသူကိုပြစ်ပေးလို့ရတဲ့တရားစီရင်ပိုင်ခွင့်အာဏာဘယ်ဥပဒေအရရနိုင်မလဲလို့လည်းတွေးမိပါတယ်။ဒါတွေနဲ့ပုံပြီးပြောချင်တာကတော့ဘယ်ပြဿနာမဆိုကာယကံရှင်တွေဖြစ်တဲ့လူထုကိုယ်တိုင်ပါဝင်ရမှပါဝင်နိုင်စွမ်းရှိမှတကယ်ဖြည့်ရှင်းနိုင်မှာဖြစ်တယ်လို့ပြောပြရသည
်ဘယ်ပြဿနာမဆိုကာယကံရှင်တွေဖြစ်တဲ့လူလူကိုယ်တိုင်ပါဝင်ခွင့်ရမှာပါလို့ဒီတော်ရရှင်အောင်လန်ကဦးတန်းထေးကသူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်ဒီဦးတန်းထေးပြောသွားသလိုမျိုးလက်ပေးလက်ယူပပျောက်ရေးကော်မရှင်ဒီလွှတ်တော်မှာဖွဲ့စည်းတယ်ဆိုလို့လက်ပေးလက်ယူအခြေအနေနဲ့ပတ်သက်ပြီးတော့တော်ရရှင်နေမြန်မာနိုင်ငံဒေသအသီးသီးကရင်းဖွင့်လာကြတဲ့အစာတွေကိုနောက်ပိုင်းမှာဖော်ပြပေးသွားပါမယ်ရှင်အခုတော့တော်ရရှင်တွေကိုကြားဖြတ်ပြီးအနောက်တိုင်းဒီလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်။ Billboard ရဲ့ Hot အဖြစ်ဆုံးတင်းနံပါတ်100စီးရင်းထဲမှာနံပါတ်30ချိန်နေတဲ့သချင်းလေးဖြစ်ပါတယ်။ Passenger တီဆိုထားတဲ့ Letter ကိုဆိုတဲ့သချင်းလေးကိုတော်ရရှင်တွေနှစ်ချိုက်ခံစားနိုင်ပါစီနော်။
Well, you only need the light when it's burning low. Only miss the sun when it starts to snow. Only know you love her when you let her go. Only know you've been high when you're feeling low. Only hate the road when you're missing home. Only know you love her when you let her go. And you let her go. The bottom of your glass, hoping one day you'll make a dream last. But dreams come slow and they go so fast. You see it when you close your eyes. Maybe one day you'll understand why everything you touch surely dies. But you only need the light when it's burning low. Only miss the sun when it starts to snow. Only know you love her when you let her go. Only know you've been high when you're feeling low. Only hate the road when you're missing home. Only know you love her when you let her go. Staring at the ceiling in the dark. Same old empty feeling in your heart. Cause love comes slow and it goes so far. Well, you see her when you fall asleep, but never to touch and never to keep. Cause you loved her too much and you dive too deep. Well, you only need the light when it's burning low. Only miss the sun when it starts to snow. Only know you love her when you let her go. Only know you've been high when you're feeling low. Only hate the road when you're missing home. Only know you love her when you let her go. And you let her go. Oh, 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 no. And you let her go.
Billboard Hot ဖြစ်ဆုံးတင်းနံပါတ်100စီမှာနံပါတ်30ချိတ်တဲ့သ ပက်ဆင်ဂျာတည်ဆိုထားတဲ့ letter ကိုဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါနောက်ပိုင်းမှာတော့တော်ရရှင်နေအချင်းချင်းပြပို့လာတဲ့မြတ်တာတိလက်ဆောင်ဖြစ်တဲ့မြန်မာတချင်းတစ်ပုဒ်ကိုဖျော်ဖြေပေးသွားပါဦးမယ်ရှင်အခုတော့စောစောတုန်းကပြောခဲ့သလိုဒီမြန်မာနိုင်ငံကအာဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဒေတာအသီးသီးကနေပြီးတော့တော်ရရှင်နေရင်းဖွင့်လာတဲ့စာရီကိုဖော်ပြပေးသွားခြင်းပါတယ်ပထမဦးဆုံးရန်ကုန်စည်ယုံကြီးကတကယ်မှုတွေငွေတောင်းရမ်းနေမှုဆိုပြီးရေးလာတဲ့သောရရှင်ရဲ့စာကိုပြောပြခြင်းပါတယ်
။ငငယ်တော့ကပုံမြင်လေးတစ်ပုဒ်ကိုပြန်ပြီးတော့အမရမိတယ်။ဗါရဲလက်ပေးလက်ယူတို့ရန်သူဆိုလားတင်္ဂါတဲ့ဘင်းစီဟင်းတော်ဆက်ဖို့နန်းတော်ရဲဝင်တာတကယ်မှုကစုလက်ရဲ့တဝက်ပေးမှနန်းတော်ရဲဝင်ခွင့်ပြုမယ်ဆိုတဲ့ပုံမြင်လေးကလေးဘွားကတင်ခဲ့ရတာတကယ်တော့ကလေးတွေကလက်ဆိုတာတောင်အဲ့ဒီအချိန်ကဘာမှန်းသိတာမဟုတ်ဘူး။တကယ်တော့ဒီပုံမြင်ကလူကြီးတွေကိုတင်ပေးရမှာဗျ။အဓိကကရန်ကုန်ပြည်သူစေယုံကြီးကတကမှုတွေကိုတင်ပေးရမှာပါ။သူတို့ငငယ်ကအဲ့ဒီပုံပြင်တင်ရပုံမပေါ်ဘူး။ဘာကြောင့်လဲဆိုတော့သူတို့ကင်ထားတဲ့တကယ်ရက်နှစ်ခုဟာငွေမထက်မချင်းမပွင့်ပါဘူး။ငွေတကားကြီးဖွင့်ပါအောင်ဖြစ်နေတယ်။တက်ဆိုင်ရလူကြီးမင်းများခင်ဗျာအပေါ်ကိုကြီးမကြည့်ပဲအောက်ကိုလည်းဇက်ညောင်းပြေလေးငုံကြည့်လိုက်ပါအောင်လို့အကြံပြုချင်ပါတယ်
။လက်ပေးလက်ယူဒိုးရန်သူဆိုတဲ့အဆောင်ဘုတ်ကိုမသိပဲနဲ့အာဂရိလိုက်စားနေတဲ့အကြောင်းကိုဒီတော်ရရှင်ပြောလာတာပါ။အင်ဂျင်နီယာဘွဲရပညာတတ်တွေဖြစ်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့သူတို့ရဲ့ပညာတတ်အတိုင်းဝိုင်းမှာလည်းအာဂရိလိုက်စားမှုနဲ့မတမာမှုတွေဖြစ်နေပါတယ်ဆိုပြီးအခုလိုရေးလာပါတယ
်ကျမတို့ကမြန်မာနိုင်ငံအင်ဂျင်နီယာတင်းကခေါ်ယူတဲ့ PE Professional Engineer ရာထူးကိုရှောက်ခဲ့ကြပါတယ် MES ကသတ်မှတ်ချက်အရဘွဲရပြီးနှစ်ကြာမြင့်တဲ့အပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံအင်ဂျင်နီယာတင်းအဆောက်အုံမှာဟောပြောပွဲတွေသင်တန်းတွေလပေါင်းများစွာတက်ကြရတာပါငွေတွေအချိန်တွေအများကြီးရင်းခဲ့ကြရတယ်လေတနှစ်ကျော်တက်ပြီးတော့ MES ကသတ်မှတ်နာရီပြည့်ရင်စာရန်တင်ရတယ် presentation လုပ်ရတယ်အဲ့ဒီနေရာမှာမယိုးသားတာတွေလက်စားတာတွေရှိနေပါတယ်ဘွဲရတက်ကလည်းနေအတွေ့အကြုံနဲ့နေပြီးတော့လုပ်ငန်းရှင်လို့ချမ်းသာနေတဲ့သူတွေကျွေးနိုင်ပေးနိုင်တဲ့သူတွေ PE စစ်ဆေးတဲ့ engineer တွေနဲ့ရင်းနှီးသူတွေငွေကြေးပေးကမ်းနိုင်သူတွေဌာနဆိုင်ရာအရာရှိတွေဆရာတွေလက်ရှိရောအငင်းစားရောပါပဲလေသူတို့ကြတော့ဟော်ပြောဝဲတွေတင်တန်းတွေအချိန်ပြည့်အောင်မတက်ဖင်းနဲ့အလွယ်တကူ PE ရနေကြတယ်လေ engineer ဘွဲ့ရပြီးအနှစ်30 40ကျင်လဲပြီးမိမိတို့ကျွမ်းကျင်တဲ့ engineer လုပ်ငန်းတွေနဲ့အမှန်တကယ်လက်တွေ့လုပ်နေကြသူတွေအများပြားမှာတော့ MES ရဲ့သတ်မှတ်နာရီစာရန်တင် presentation နဲ့ interview လုပ်တာတွေပြီးပေမဲ့လို့လေ PE အဖြစ်သတ်မှတ်မပေးတဲ့အပြင်စောင့်ဆိုင်ပြီးလဲနေကြရပါတယ်သက်ဆိုင်ရာပုံကူတွေကနေဒီအခက်အခဲတွေကိုကူညီဖြေရှင်းပေးနိုင်ပါရန်VOA ကနေတစဉ်တင်ပြလိုက်တာပါ
။ပညာရက်တက်ကြွမှုဆိုင်ရာပိုင်းမှာတော့မှအာဂရိလိုက်စားမှုပါဝင်ပြီးတော့ဒီအနှောက်အယှက်ဖြစ်နေပါတယ်ဆိုတော့ဒီသောရရှင်ကရေးလာတဲ့အချိန်မှာမီတာကြီးတွေကိုအမှန်တကယ်နှုံထတဲ့ပို့ပြီးတော့ပေးနေရတဲ့ပြဿနာကိုတင်ပြခြင်းပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့သိန်းစော်ဆိုတဲ့သောရရှင်မှာဒီသောရရှင်က
မြန်မာလျှက်စစ်တာဖြန့်ဖြူးရေးလုပ်ငန်းကဒီနေ့ကစပြီးတော့ Digital Meter တွေစတင်ချထားတဲ့နေရာမှာနိုင်ငံတော်အမှန်တကယ်ပေးဆောင်ရတာက9000ချက်ဖြစ်ပြီးတော့မြို့နယ်ရုံးတွေမှာနေပြီးပြည်စာမှာမပါဝင်ပဲအပိုကြီးတွေဖြစ်ချက်2000ခွဲပို့ပြီးတော့စောင့်ပေးနေရပါတယ်။ဒါအပြင်ပို့ပေးနေရတဲ့ငွေဟာ wire ring ရိုက်ကပါပြီးမဲ့လဲ line man တွေကမီတာတက်ဆင်ပေးတဲ့နေ့မှာလက်ဖက်ရည်ဘိုးဖြစ်အနည်းဆုံး3000ချက်တောင်းခံပါသေးတယ်။ဒီလိုအောက်ခြေရပြဿနာတွေကိုထည့်အရာရှိတွေမသိလို့လေလားမသိကြအောင်စောင့်တာလေလားသိကြပါလေခင်ဗျာ။
ဒီလိုမျိုးအာဂရိလိုက်စားမှုပြဿနာတွေကိုသောရရှင်တွေရေးလာတဲ့အချိန်မှာပဲ ARR တိုင်းဝါခမမျိုးနယ်ကသောရရှင်ရင်းမွန်မန်းချော်အောင်ဆိုတဲ့သောရရှင်ကတော့မြမပြည်မှာအာဂရိလိုက်စားမှုပပဖို့အတွက်အစိုးရကနေပြီးတော့ဝန်ထမ်းတွေအားလုံးကိုလစာအလုံးလောက်ပေးမှဖြစ်ပါမယ်တဲ့လစာအလုံးလောက်ပေးထားရတဲ့အာဂရိလိုက်စားနေသေးတဲ့ဝန်ထမ်းတွေကိုတော့ပြည်သူတွေကမြင်တွေ့ရင်သက်ဆိုင်ရာကိုတိုင်ကြားပေးရမှာပါဒီလိုတိုင်ကြားလာတဲ့အခါမှာအစိုးရဘက်ကလည်းထိရောက်စွာအရေးယူပေးခြင်းအပြင်အာဂတိလိုက်စားမှုပပျောက်နိုင်မှာဖြစ်ပါတယ်ဆိုပြီးတော့ဒီဝါခမမျိုးကသောရရှင်ရင်းမွန်မန်းကျော်အောင်အကြံပြုလာပါတယ်ဟုတ်ကဲ့ပါဖွင့်ပြောပြီးတော့အာဂတိလိုက်စားမှုတော်တော်လေးကင်းရှင်းတဲ့နိုင်ငံကြီးတွေမှာလည်းဒီလိုနည်းစနစ်မျိုးကိုသုံးစွဲကြတာဖြစ်ပါတယ်နော်အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှာနေရက်ချင်ပါတယ်ရှင်တေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာဆက်ပြီးတော့အလှည့်ပေးခြင်းပါတယ်VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOA ကနေမြစ်တာဒေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံ အမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။အီးမေးလ်ရေးပို့မယ်ဆိုရင်လည်းအီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ကူတော့ဒေးတောင်းလာတဲ့သောရရှင်တွေအတွက်အချိန်ကြာရောက်ပါပြီနော်။ရန်ကုန်တိုင်းဘောလေအုပ်စုပန်းတပုတ်ရွာကမေဆိုးသူနာဆင်ဖို့အတွက်စုပြတ်တချင်းတောင်းလာတဲ့သောရရှင်ကတော့မလေးနိုင်ငံကပိုကလန်ဆိုတဲ့သောရရှင်ဖြစ်ပါလေ။ဒီသောရရှင်ကကျွန်တော် VOE ကိုတစ်ခါမှစာမရေးဘူးပဲအခုတော့တချင်းတောင်းနေပါတယ်တဲ့။VOE ကိုရွာမနေစဉ်တုန်းကတော့နေစဉ်လိုလိုနားထောင်ဖြစ်ပါတယ်ဆိုပြီးတော့သူကခုနကတော့ပန်းတပုတ်ရွာကမေဆိုးသူနာဆင်ဖို့အတွက်ဆိုပြီးတော့လေးဖြူရဲ့အလွမ်းများဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင်ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့လေးဖြူရဲ့အလွမ်းများဆိုတဲ့တခြင်းလေးကိုထုတ်လွှင့်ပေးကြပါတယ်ဒေးတောင်းတဲ့သောရရှင်ရောတိချေ VOE သောရရှင်အားလုံးရောဒီတခြင်းဟောင်းလေးကိုပြန်နာဆင်ပြီးတော့နှစ်ချိုက်ခံစားနိုင်ပါစေနော
်ဒီရမီးရဲ့မင်းနဲ့ငါချိန်ခေါ်ဘယ်လည်းဒီမရိုက်တော့လိုက်ခဏရင်နဲ့ပြတ်သားနိုင်ဝိုင်းလိုက်တဲ့ကြားထဲတို့ပြောခဲ့ရှင်တော်ဘုန်းနဲ့ခိုင်မာနေတဲ့ချစ်တဲ့ဆိုတို့ဝင်မဲ့ကြောင့်ရှိခဲ့
လေးပြူတီဆိုထားပြီးတော့သူ့ရဲ့ညီဖြစ်တဲ့အငဲရေးသားထားတဲ့အလွမ်းများဆိုတဲ့တချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်နိုင်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။